Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2015ခုနှစ်မေလ1ရက်တောက်ချာနေ့ညနေဘက် VOA တန်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနှားဆင်နိုင်ကြပါလေရှင်။ကျမခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါ။ဒီညနေခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါပါ။ဆူပုံမှုနဲ့ဆန္ဒပြမှုတွေဖြစ်ပွားခဲ့တဲ့ဘယ်လ်တီမျိုးမျိုးမှာဒီကနေ့တောက်ကြံနေအစမှာတော့ငြိမ်သက်နေပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းရဲ့အဖွဲ့ကအမေရိကန်ပြည်ထောင်စုကိုရောက်ရှိနေပါတယ်။နီပေါ်နိုင်ငံမှာတော့ငလင်တန်းကြောင့်တေဆုံးရသူအရေအတွက်ကအခုဆိုရင်6200ရှိသွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခွန်ရယ်
။ကောင်းပါပြီဒေါက်ခင်မြတ်သက်ရှင်။ဒီကနေ့ညနေပိုင်းဆက်ပြီးတော့ထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေထဲမှာတော့အလုတ်သမားနေ့ဖြစ်တဲ့အတိုင်းအလုတ်သမားအရေးတွေကိုဦးစားပေးထုတ်လွှင့်သွားမှာဖြစ်ပြီးအရင်ရှုံးဆုံးအလုတ်ရှင်တွေဘက်ကလောက်ခလာစာတတ်မှတ်ချက်ဟာအလုတ်သမားတွေရဲ့နေ့စဉ်လူမှုဘဝလိုအပ်ချက်ကိုမဖြည့်ဆည်းနိုင်ဘူးလို့အလုတ်သမားတွေဘက်ကပြောပါတယ်
။ပိုလိုချင်တဲ့အပြည့်အဝမရခဲ့ရင်တော့တင်းတင်းနဲ့နေထားရမယ်ဆိုရင်လက်ခံတယ်3000ထက်ပေါ့နော်3500
အလုတ်သမားနဲ့အလုတ်ရှင်တို့ဘက်ကဒီလာစာနဲ့ပတ်သက်လို့ထိညှိရေးတိုက်ဆန်ဟတိုင်းမှာအလုတ်သမားတွေရဲ့လုခလာစာတိုးမြင့်ရေးပေါ်မှာအလုတ်သမားအရေးတက်ကြွလှုပ်ရှားသူမတ်ဤရွှေစင်ရဲ့ပြောပြချက်နဲ့အတူအလုတ်ရှင်တွေရဲ့တုံ့ပြန်ချက်တွေကိုလည်းစူးစီးတင်ပြပေးထားပါတယ်ရှင်။တခါပြည်သူ့လွှတ်တော်အမတ်ဒီသူရဥရွှေမန်းနဲ့ကိုစလဲအဖွဲ့ဟာအမေရိကန်ခီးစဉ်အတွင်းဒီကနေ့မြို့တော်ဝါရှင်တန် DC မှာအေရှာဆိုဆိုက်တီလူမှုမူဝါဒဆိုင်ရာသိပ်ပန်းကာနေဂီအန်ဒောမန့်နဲ့ဂျွန်ဟော့ပ်စကင်တက်သူတို့ကပူပေါင်းပြီးတော့ကျင်းပမယ်မြမရွေးကောက်ပွဲအတွက်ဆွေးနွေးပွဲကိုတက်ရောက်ဖို့ရှိပါတယ်။တခါအမေရိကန်နိုင်ငံရေးမှလည်းကြားမှကွာဟချက်တွေရှိနေတာဘာကြောင့်လဲဆိုတဲ့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုလည်းပြောပြပေးမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးပါမယ်ရှင်။
ဆန္ဒပြမှုတွေနဲ့စူပူမှုတွေဖြစ်ခဲ့တဲ့ American ပြည်ထောင်စု Washington DC ရဲ့မြောက်ပိုင်း Baltimore မြို့မှာဒီကနေ့တောက်ကြနေ့အစမှာတော့ငြိမ်သက်နေပါဗျ။ Freddie Gray တိစုံမှုပေါ်မှာရဲအစင်ခံစားတွေ့ရှိခြင်းနဲ့ပတ်သက်ပြီးမှန်းဆပြောဆိုချက်တွေကတိုးလာနေတာပါ။ April 19ရက်နေ့က Gray တိစုံခဲ့တဲ့နေရာဝန်းကျင်မှာစုဝေးလမ်းလျှောက်ဆန္ဒပြခဲ့တဲ့နောက်ပိုင်းရဲတွေကငြိမ်ငြိမ်သက်သက်ရှိကြဖို့ပန်ကြားနေပေမဲ့မနေ့ကညဘက်တုန်းကတော့တင်းမာမှုတွေနဲ့ပောက်ကွဲမှုလူနီးပါဖြစ်ပွားခဲ့တာပါဒါပေမဲ့ဆန္ဒပြသူတဦးကိုရဲကဖမ်းဆီးပြီးတဲ့နောက်မှာတော့အခြေအနေကိုရဲကပြန်ပြီးထိန်းသိမ်းနိုင်ခဲ့ပါတယ်မနေ့ကချက်သပရင်းနေအစောပိုင်းတုန်းကရဲတွေကစုံစမ်းစစ်ဆေးမှုရလဒ်တွေကို Maryland ပြည်နယ်ရှေ့နေချုပ်ရုံးကိုတင်သွင်းခဲ့ပါတယ်ဒီကနေ့ဒီရုံးကနေ Gray ကိုဖမ်းဆီးမှုမှာပါဝင်တဲ့ရဲရာရှိ6ဦးကိုတရားစွဲတဲ့မစွဲတဲ့ဆုံးဖြတ်ပေးမှာဖြစ်ပါတယ် Gray ရဲ့ဒဏ်ရာရဟာရဲတွေသူ့ကိုအလုံးပိတ်ကားနဲ့ခေါ်ဆောင်သွားစဉ်ကပတ်ပတ်မထားတဲ့ Gray သူ့ဟာသူပဲဒဏ်ရာရခဲ့တာဟုတ်မဟုတ်အာဏာပိုင်းတွေကစစ်ဆေးနေတာပါဆန္ဒပြသူတွေနဲ့တက်ကြွလှုပ်ရှားသူတွေကတော့ဘယ်ဒီမိုးကအကြမ်းဖက်မှုနဲ့ဆန္ဒပြမှုတွေဟာ Freddie Gray တေဆုံးမှုတစ်ခုတည်းကြောင့်မဟုတ်ဘူးလို့ပြောပါတယ်သူတို့ Gray တေဆုံးခဲ့ရတာဟာဘာကြောင့်လဲဘာဖြစ်လို့လဲဆိုတာကိုသိကြင်ကြတဲ့အပြင်ဒီလိုဖြစ်ရတွေ့ဟာ American နိုင်ငံတဝမ်းမှာဖြစ်ပွားနေတာမို့ဒါဟာဘယ်ဒီမိုးတမျိုးတည်းပြဿနာမဟုတ်တော့ဘူးလို့ဆိုပါတယ်။ဘယ်ဒီမိုးမျိုးနဲ့တသားတည်းဖြစ်ကြောင်းပြတာတဲ့အနေနဲ့ဖီလာဒဲလ်ဖီးယားအပါအဝင်တခြားမြို့ကြီးတွေမှာလည်းမနေ့ကရဲရဲတွေရဲ့အကြမ်းဖက်မှုကိုကန့်ကွက်တဲ့ချီတက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်
။အမေရိကန်စစ်ဒေသဆိုင်ရာအမေရိကန်တပ်ဖွဲ့အကြီးအကဲဗိုလ်ချုပ်ကြီးဖီလစ်ဘရစ်လော့ဖ်ကရုရှားဟာယူကရိန်းနိုင်ငံတွင်းမှာစီးရဲအရာဝင်ရောက်ဆက်ဖက်မှုတွေအရင်ကရှိခဲ့တယ်လို့နောက်ထပ်ဆက်လုပ်လာနိုင်ပွဲရှိတယ်လို့ပြောဆိုလိုက်ပါတယ်။အရှေ့ယူကရိန်းဒေသမှာအစောပိုင်းတုန်းကရန်နာခဲ့တဲ့ထောက်ပံ့ရေးနဲ့တင်တန်းတွေရုရှားကပြန်ပေးတာမျိုးပြန်လည်တိစောက်မှုလုပ်တာတွေအနာဂတ်မှာရှိလာနိုင်ကြောင်းနဲ့အပြစ်ခံရစေးသဘောတူညီမှုရယူခဲ့တဲ့ဖေဖော်ဝါရီလ12ရက်နောက်ပိုင်းတိုက်ခိုက်မှုတွေအတွင်းမှာအဲ့ဒီလိုထောက်ပံ့မှုတွေရှိခဲ့တယ်ဆိုတာတွေ့ရကြောင်းဗိုလ်ချုပ်ကြီးဘရစ်လော့ဖ်ကပြောပါတယ်။ဒီပြောဆိုမှုဟာရုရှားသမ္မတပူတင်နဲ့မော်စကိုမြို့မှာ2နာရီကြာတွေ့ဆုံခဲ့ကြတဲ့နိုင်ငံတကာခေါင်းဆောင်တွေရဲ့သမ္မတပူတင်အပေါ်အမြင်နဲ့လုံးဝဆန့်ကျင်နေပါတယ်။အမေရိကန်သမ္မတဟောင်းဂျီမီကာတာကတော့ယူကရိန်းပြည်ပခန့်နဲ့ပတ်သက်လို့နိုင်ငံရေးအရဆွေးနွေးအဖြေရှာဖို့နဲ့စီးရေးလှုပ်ဆောင်မှုတွေလျှော့ချဖို့တောင်းဆိုထားတဲ့ Minsk မြို့သဘောတူညီချက်ကိုရုရှားကအကောင်အထည်ဖော်ဆောင်ရွက်ဖို့အခိုင်အမာဆုံးဖြတ်နေတာတွေ့ရတဲ့အတွက်ကြေညာကြောင်းပြောဆိုပါတယ်။
ပါရှပင်လယ်ခွေထိတ်ကဟော့စမော့ရေးလက်ကြားကိုဖျက်တဲ့အမေရိကန်လန်လွှင့်တူထားတဲ့ကုန်တင်မော်တွေကို အီရန်တွေရဲ့ဂျာဖြန်နှောက်ယှက်မှုနဲ့မကြုံရစေဖို့အမေရိကန်ရေတပ်သင်္ဘောတွေရဲ့လိုက်ပါဆောင်ရှောက်မှုတွေစတင်လိုက်ပြီးဖြစ်ပါတယ်။အီရန်က Marshall Islands အလံလွှင့်တင်ထားတဲ့ Max Tigris သင်္ဘောကိုရက်ခိုင်းပြီးပါလာတဲ့သင်္ဘောသားတွေကိုဖမ်းဆီးခဲ့တဲ့နောက်မှာအီရန်ရဲ့လုံရက်ကိုရန်လိုတဲ့လုံရက်ဖြစ်နေရှုမြင်တဲ့အမေရိကန်အစိုးရကအခုလိုမူဝါဒချတုံ့ပြန်ရတာဖြစ်ကြောင်းအမေရိကန်ကာကွယ်အရာရှိတွေကပြောပါတယ်။ဒီသင်္ဘောကိုကန့်ကတ်ဖို့ပြောခဲ့ပေမဲ့ငြင်းဆန်ခဲ့တဲ့အတွက်အီရန်ရေတပ်ကဒီသင်္ဘောကိုကန့်ကတ်ဖို့ဆောင့်ခေါ်ပြီးအရေးယူရတာဖြစ်ပါတယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရက်ကပြောပါတယ်။ဒါအပြင် Max သင်္ဘောလိုင်းဟာအီရန်အစိုးရကိုအကြွေးပေးဆက်ဖို့ရှိနေတဲ့အတွက်အခုလို Max Tigris သင်္ဘောကိုဖမ်းဆီးရကြောင်းနဲ့အီရန်အစိုးရကပြောပါတယ်။နိုင်ငံတကာရေချောင်းလှုပ်ထုံးလုံနေရသင်္ဘောတွေဟာလက်နက်တွေတဲဆောင်တာဒါမှမဟုတ်ထောက်လိုင်းရေးလောက်တာလိုမျိုးချိုးဖောက်မှုတွေမလုံမချင်းဒီရေလက်ကြားကိုအနှောက်အယှက်မရှိဖြတ်တန်းနိုင်ွက်ချင်းနေတာဖြစ်ပါတယ်။
ဆော်ဒီအာရေဗျနိုင်ငံကိုတိုက်ခတ်ဖို့နေဆက်ဖြတ်ကျော်ပြီးအလုံးရင်းနဲ့ဝင်လာကြတဲ့ယေမင်ဟူသီတပုံတွေကိုပြန်လည်တိုက်ခတ်ရမှာဒါဇင်ပေါင်းများစွာသောတပုံတွေတိဆုံသွားတယ်လို့ဆော်ဒီကပြောပါတယ်။ဟူသီတပုံတွေဟာနေဆက်စခန်းတွေကိုတိုက်ခတ်ခဲ့တာဖြစ်ပါတယ်။ဆော်ဒီမြေပြင်တပ်နဲ့လေကြောင်းတပ်တွေကတပုံတွေကိုပြန်တိုက်ခဲ့တာပါ။ဆော်ဒီကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ဂျာသာပတိနေညကဆော်ဒီတောင်ပိုင်းနာဂျူရန်ဒီတာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွင် sorry စစ်သား၃ဦးကြာဆုံးသွားတယ်လို့ဆိုပါတယ်။တပုံတွေအခုလိုအလုံးရင်းနဲ့နေစားဖြတ်ကျော်ပြီးထိုးစစ်ဆင်တာဟာပထမဆုံးအကြိမ်ဖြစ်ပါတယ်။ sorry တွေကသူတို့ရဲ့လေကြောင်းထိုးစစ်တွေကိုရထားခဲ့တယ်လို့ပြီးခဲ့တဲ့သတင်းပတ်တဲ့ကြေညာခဲ့တာပါ။
ဒီဝေးကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်တန်ကညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ပြည်ထောင်စုလွှတ်တော်နိုင်ကပြည်သူ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့အဖွဲ့ဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိနေပြီးမနေ့ကအမေရိကန်ထက်လွှတ်တော်နဲ့အောက်လွှတ်တော်မှရှိတဲ့ပါတီကြီးနှစ်ရက်စလုံးကအထင်ကြီးခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့အဖွဲ့ဟာအမေရိကန်ထက်လွှတ်တော်အများစုခေါင်းဆောင် Republican လွှတ်တော်မှ Mitch McConnell အောက်လွှတ်တော်အနည်းစုခေါင်းဆောင် Democrat လွှတ်တော်မှ Nancy Pelosi အောက်လွှတ်တော် Democrat လွှတ်တော်မှ Joe Crowley တို့ကိုကြာသပတေးနေ့မှာတီးခြားစီတွေ့ဆုံခဲ့တာပါ။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်းနိုင်ရဲ့ဖိတ်ကြားချက်အရဧပြီလ30ရက်နေ့မေလ6ရက်နေ့အထိတပတ်ကြာလာရောက်တဲ့သူရဦးရွှေမန်းရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံမှာဒီနှစ်ကုန်ကျင်းပဖို့ရှိနေတဲ့အထွေထွေရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလားအလာတွေကိုအဓိကဆွေးနွေးသွားမယ်လို့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီက VOA ကိုပြောဆိုထားတာပါသူရဦးရွှေမန်းဟာဒီကနေ့တောက်ကြံနေမှာလဲဝါရှင်တန်မြို့တော်မှာရှိတဲ့ Asia Society မူဝါဒဆိုင်ရာသိပ္ပံကာနေဂီ Endowment နဲ့John Hopkins တက္ကသိုလ်ကပူးပေါင်းကျင်းပတဲ့ဆွေးနွေးပွဲတွေမှာမြန်မာနိုင်ငံမှာကျင်းပတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆွေးနွေးပြောဆိုဖို့စီစဉ်ထားပါတယ
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလာတယ်လို့ယူဆရတဲ့ရွှေပြောင်းအလို့သမား30ကျော်ရဲ့ရုပ်အလောင်းကိုထိုင်းနိုင်ငံတောင်ပိုင်းလူကုံကူးလေးရှိတဲ့လမ်းကြောင်းပေါ်မှာတောက်ကြံနေကရှာပွေတွေ့ရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်အလောင်းရှာတွေ့တဲ့နေရာဟာမလေးရှားနယ်စပ်နဲ့နီးတဲ့ထိုင်းနိုင်ငံဆုံခရာခရိုင်ဆာရာအိုဒေသမှာဖြစ်ပြီးလှေစီးဒုက္ခသည်တွေကိုလူကုံကူးသူတွေကယာယီထိမ့်သိမ့်နေရှိတဲ့နေရာလည်းဖြစ်ပါတယ်မြုပ်နှံထားတဲ့32လောင်းတွေက4လောင်းကိုခွဲစိတ်စစ်ဆေးဖို့စီရင်ကိုပို့ထားတယ်လို့ပြောပါတယ်ရုပ်အလောင်းအလုံးနီးပါးပုံနေပြီးအဲ့ဒီတဲကဘင်္ဂလားဒေ့ရှ်နိုင်ငံသားအမျိုးသားတူအသက်ရှင်လျက်ပြန်တွေ့တာကြောင့်ဆေးရုံကိုပို့ပြီးကုသမှုခံယူလျက်ရှိပါတယ
်။နီပေါ်နိုင်ငံမှာငလျင်တန်းကြောင့်တေးဆွမ်းရသူအရေးအတွက်ဟာဇက်တိုက်တိုးနေပြီးဒီကနေ့တောက်ကြံနေမှာ6200အထိတိုးလာနေပါတယ်။ပြီးခဲ့တဲ့စနေဧပြီလ25ရက်နေ့ကလှုပ်ခတ်တဲ့ငရင်လင်းကြောင့်ပြိုကျပျက်စီးခဲ့တဲ့အပျက်စီးပုံတွေတဲကနေတေးဆွမ်းသူတွေရဲ့အလောင်းတွေကိုနိုင်ငံတကာကယ်ဆယ်ရေးဖွဲ့တွေကရှာဖွေထုတ်ယူနေတာနဲ့အမျှတေးဆွမ်းသူအရေးအတွက်ထပ်ပြီးတိုးလာနိုင်မှုရှိနေပါတယ်။နီပေါ်အစိုးရကတေးဆွမ်းရသူမိသားစုတွေအတွက်ဒေါ်လာ1000စီပြင်တကြိုစီဒေါ်လာ400စီပေးနေပါတယ်။ကတ်မန်ဒူမြို့တော်တဝမ်းလူတွေအပုတ်နှံနေလွှမ်းနေတာကလည်းဒေသခံအတော်များများကိုစနေနေ့ငလင်းလှုပ်ပြီးချိန်ကစပြီးမိမိတို့ရဲ့နေအိမ်တွေကိုမပြန်မဲလဟာပြင်တဲမှာပဲအိပ်ဆက်စီတဲ့အဓိကအကြောင်းဖြစ်နေတာပါ။ငလင်းတန်းကလူပေါင်း8000ကျော်ထိခိုက်ဆေးသလိုအိုးမဲ့အိမ်မဲ့ဖြစ်ရသူက2000တန်းမနည်းရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။အသက်ရှင်ရဲ့ကြံနေသူနှုတ်ကိုလည်းမြို့တော်ကတ်မန်ဒူမှာကယ်ဆယ်ရေးသမားတွေကကယ်တင်နိုင်ပါတယ်။အသက်15နှစ်ရွယ်ဆက်ကျော်တဲ့ယောက်ျားလေးတူကိုကယ်တင်နိုင်ခဲ့ပြီးနိုင်ပိုင်းချာမှာပဲနောက်အမျိုးသမီးတူကိုလည်းကယ်နိုင်တာပါ။ကုလသမဂ္ဂတန်းချီတဲ့ငလင်းတန်းခံရသူတွေအတွက်အစားအစာတောက်သုံးရည်နဲ့ဆေးဝါးနေစရာတွေအကူအညီထောက်ပံ့ဖို့နိုင်ငံတကာကအကူအညီတောင်းခံထားပါတယ်။
မေလာတီရဲ့ဒီကနေ့မှကြာရောက်တဲ့ BB ဆိုင်ရာအလုသမားနေ့မေဒီနေ့မှာကဘာတလောကအလုသမားတွေဟာလမ်းပေါ်ခြိတက်ဆန္ဒပြကြပြီးလောက်ခလာစာတိုးပီးအလုခွင်တွင်ကောင်းမွန်တဲ့အခြေအနေတွေပန်တီးပေးရတို့ကိုတောင်းဆိုခဲ့ကြပါတယ်။ရန်ကုန်မြို့မှာလည်းမြန်မာစစ်ရုံးအလုသမားတွေယာနဲ့ချီစုဝေးပြီးအခြေခံလောက်ခကိုတနေ့9600အထိတိုးမြင့်ပေးဖို့တောင်းဆိုဆန္ဒပြလိုက်ကြပါတယ်ခင်ဗျာ။
နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့ကြတာပါ။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်နဲ့ဒီရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ကြပါရဲ့ရှင်။အခုညနေကင်းထုတ်လွှင့်ပေးမဲ့သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးဒီကနေ့မေလ1ရက်နေ့မှာကြာရောက်တဲ့အလုသမားနေ့မှာမြန်မာအလုသမားတွေရဲ့တောင်းဆိုမှုကဘာလဲဆိုတာပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံတွင်းမှာဒီကနေ့ကြာရောက်တဲ့မေရီနေ့နိုင်ငံတကာအလုသမားနေ့မှာအလုသမားအဖွဲ့အစည်းတွေကအခမ်းအနားတွေကျင်းပခဲ့ကြသလိုအလုသမားတွေရဲ့ရပိုင်ခွင့်အတွက်ဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်။ရန်ကုန်တိုင်းလှိုင်သာယာစစ်မှုဇုန်မှာမြန်မာနိုင်ငံလုံးဆိုင်ရာအလုသမားတမကများအဖွဲ့ချုပ် CTUM ကလုပ်တဲ့မေရီနေ့အခမ်းအနားမှာတော့မြန်မာအစိုးရပြည်ထောင်စုဝန်ကြီးဦးအောင်မင်းတက်ရောက်သလို ILO အဖြစ်ဖြစ်ဆိုင်ရာအလုသမားဖွဲ့ချုပ်ကိုယ်စားလှယ်ကလည်းတက်ရောက်စကားပြောခဲ့ပါဗျ။တစ်ချိန်တည်းမှာပဲအလုသမားရေးရာနဲ့ပတ်သက်လို့လက်တလောအရေးကြီးအကြောင်းအရာဖြစ်နေတဲ့အနှိမ်ဆုံးလောက်ခလာစာသတ်မှတ်နိုင်ရေးအတွက်အလုသမားစန္ဒပြမှုတွေလည်းရှိခဲ့ပါဗျ။အလုသမားတွေအတွက်အနှိမ်ဆုံးသတ်မှတ်လောက်ခလာစာဟာကျပ်9600ရရှိရေးအတွက်ဆိုပြီးတော့အလုသမားတချို့ကတော့စန္ဒဖော်ထုတ်ဖို့ရန်ကုန်တိုင်းဒေသကြီးအစိုးရကသတ်မှတ်ပေးထားတဲ့တာမွေမြို့နယ်ကြိုက်ဆန်ဟစ်တိုင်းမှာတောင်းဆိုဆန္ဒပြခဲ့ကြပါတယ်အလုသမားတွေအတွက်နှိမ်ဆုံးလောက်ခလာစာသတ်မှတ်နိုင်ရေးဘာအတွက်လိုအပ်နေသလဲ VOA ရန်ကုန်အခြေစိုက်သတင်းတောက်မတ်မေခါကစုံစမ်းမေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့ပါ Captain Making and Packing CMP လို့အတူကောက်ခေါ်တဲ့ထုတ်လုပ်ရေးလုပ်ငန်းရှင်တွေကအနှိမ်ဆုံးသတ်မှတ်လောက်ခလာစာကိုတရက်လင်း1500သာပေးနိုင်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကအဆိုပြုတင်ပြထားပါတယ်ဒီအပေါ်မှာအလုသမားတယောက်အတွက်လောက်ငါမှုမရှိတာကြောင့်ခုလိုဆန္ဒပြတောင်းဆိုခဲ့တာပါဒီလို CMP လုပ်ငန်းရှင်တွေဘက်ကအဆိုပြုတင်ပြထားတဲ့အနှိမ်ဆုံးသတ်မှတ်လောက်ခလာစာသာအတီးဖြစ်သွားပါကအလုရှင်တွေနဲ့အလုသမားကြားဆက်ဆံရေးပုံမှုဆိုးရွားသွားနိုင်တယ်လို့မြန်မာနိုင်ငံအလုသမားသတ်မှတ်ကများအဖွဲ့ချုပ် CTUM ကအလုသမားကောင်းဆောင်ကိုပြည်ဖြိုးအောင်ကခုလိုပြောပါတယ
်အလုသမားတော့လိုအပ်ချက်တွေများတယ်များတဲ့အနေထားမှာသူတို့အတွက်အခချင်းငွေနေသွားလုံးအားကြည့်တယ်အခုလက်ရှိပေါ့နော်ဟိုလုပ်ငန်းရှင်တွေပြောသလို1500မျိုးဖြစ်သွားမယ်ဆိုလို့ရှင်လေဒီတက်ပို့ရဆိုးရတဲ့ဆက်ဆံရေးလုပ်ရှင်တို့မှာဆက်ဆံရေးအခြေအနေဖြစ်လာမယ်ဒီတက်ပို့ပြီးများတဲ့ပေါ့နော်ဟို8000 10000 ဆက်အနေထားဖြစ်လာမယ်ဆိုလို့ရှင်လေပြည်တွင်းလုပ်ငန်းရှင်ကတော့အနည်းနဲ့များလို့ပျောက်သွားနိုင်တယ်ပေါ့နော
်အနှိမ်ဆုံးသတ်မှတ်လောက်ခလာစာပေးနိုင်မှုအတွက်အလုသမားတွေရဲ့ကုန်ကျငွေစည်ရင်းကိုစစ်တမ်းကောက်ယူခဲ့တယ်လို့လုပ်ငန်းရှင်တွေရဲ့ကုန်ကျငွေနဲ့လုပ်ငန်းလေပတ်မှုဝင်ငွေကိုလည်းစစ်တမ်းကောက်ယူစီခြင်းနဲ့လို့ကိုပြေဖြိုးအောင်ကပြောပါတယ်ဒီလိုကောက်ယူမှသာအလုရှင်တွေဘက်ကအမှန်တကယ်ပေးနိုင်တဲ့နှုံတာကိုတိကျစွာထွက်လာမယ်လို့သူကခုလိုပြောပါတယ
်ဟုတ်လို့ကျွန်တော်တို့လူသမားတွေကတောင်းတဲ့အနေအထားတစ်ခုစီတကယ်လိုအပ်ချက်ရှိလို့တောင်းတာဒါပေမဲ့သူတို့ဘက်ကပေးနိုင်တယ်မပေးနိုင်ဆိုတဲ့အနေအထားကြောင့်ကျွန်တော်တို့တေချာတိကျမသိရသေးဘူးသူတို့မှာပေါ့နော်ကုန်ကြစိတ်တွေများလို့ဒါပေမဲ့ကျွန်တော်တို့ကတကယ်စက်တန်းကောက်ပေးကျွန်တော်တို့အလုပ်သမားတွေကိုပေါ့နော်အနေဆုံးလောက်ခလာစာအတွက်ကိုအစိုးရအလုပ်ရှင်လို့သမားဆိုပြီးတော့3000လဲ3000ဆိုင်ပါဝင်တဲ့ဒီဟိုဟာစက်တန်းကောက်တဲ့ဟာမျိုးလုပ်သလိုလုပ်ငန်းရှင်တွေကုန်ကြစိတ်ကိုလည်းအဲ့လိုမျိုးစက်တန်းကောက်ပေးဒါဆိုရင်သူတို့တကယ်ကုန်ကြနေတဲ့ဟာနဲ့ကျွန်တော်တို့အလုပ်သမားတွေတောင်းတဲ့ဟာနဲ့ပေးနိုင်လားမပေးနိုင်လားဆိုတော့တကယ်ထိတ်တဲ့အချိန်ညာချိန်ထိုးပြီးတော့ကျွန်တော်တို့တောင်းကျင်တယ်။နေအလုသမားဘက်ကတောင်းတာနေတယ်သူတို့ဘက်ကပေးနိုင်ရင်သားနဲ့မပေးဘူးဆိုလို့ရှိရင်ကျွန်တော်တို့တိုးတောင်းမှုအနေထားမျိုးပေါ့နော်။မပေးတကယ်မပေးနိုင်ဘူးဆိုတဲ့အနေထားဆိုရှင်လည်းအလုသမားနဲ့တိုင်းမညှိနိုင်နဲ့။မတို့ဘလို့ဘယ်အနေထားလောက်ကိုပြန်တောင်းဆိုမလဲ။ပေါ့နော်လုပ်ငန်းတွေပြေလည်ပြီးအနေထားတစ်ခုဘယ်အနေထားလောက်ရောက်လာလို့ရှိရင်မတို့လုသမားတွေခံစားဝင်ဘလို့ပေးမလဲဆိုတာမျိုးတွေနဲ့ဒါမျိုးတော့ကျွန်တော်လုပ်ရှင်တယ်ပေါ့နော်။
CMB လုပ်ငန်းရှင်တဦးကတော့အနှိမ်ဆုံးသတ်မှတ်လောက်ခလာစာကိုတရက်လင်း1500ကျပ်သတ်မှတ်ပေးတာကအနှိမ်ဆုံးအခြေခံတစ်ခုသာဖြစ်ကြောင်းလုပ်သားတဦးကိုအခြေခံလာစာအပြင်ထောက်ပံ့ချေရှာပါစေစတဲ့ဇယိစကားတွေကိုလုပ်ငန်းရှင်ဘက်ကထပ်ဆောင်ပေးထားရတဲ့အတွက်အခြေခံလုပ်သားတဦးမှာအနှိမ်ဆုံးလောက်ခလာစာတသိန်းနီးပါးရတယ်လို့ခုလူပြောပါတယ
်မားရောတကယ်1500ဆိုတဲ့ဟာအခြေခံဆိုတဲ့ဟာလေးကိုတကွက်အနေနဲ့ထားထားပြီးတော့ကြံနဲ့မှဒီလားစာပေးလို့မှကြံနဲ့အကွက်ဒီအများကြီးရှိရပေါ့နော်အဲ့မျိုးနဲ့တကယ်တမ်းပေါက်လိုက်လို့ချင်းအလုံသမားတယောက်ကအနည်းဆုံးတော့6000နဲ့တသိန်းဝန်းကျင်တော့ရကြတာလေးပဲ1500ဆိုတဲ့လူရန်အလုံသမားကဘာမှမသိနားမလဲသေးတဲ့လူရဲ့အခြေခံ လောက်ကို1500ဖြစ်တာပါအမားတို့က production ကိုလုပ်တယ်ဆိုပေမဲ့လို့ထွက်လာတဲ့ product တိုင်းက export ဖြစ်မယ်ဆိုရင်ဝင်ငွေဖြစ်မှာပေါ့နော်ဟိုကျွမ်းကျင်လုပ်သားတွေနဲ့တကယ် product ကောင်းကောင်း quality ကောင်းကောင်းကိုအမားတို့ကရပြီးတော့ export ပို့နိုင်မှာပဲအမားတို့အတွက်ကဝင်ငွေရမှာမဟုတ်လို့အဲ့လိုဝင်ငွေရမှာပဲအမားတို့ကနေပြီးတော့မှဒီဘက်မှာလာစားပေးတာတွေကနေအစကျန်တဲ့ကုန်ကြမ်းစည်အကုန်လုံးအမားတို့ကကပါဖြစ်အဲ့လိုမဖြစ်ဘဲနဲ့ product တော့ထုတ်တယ်ဒါပေမဲ့လို့ export မဖြစ်ခဲ့ဘူးဆိုရင်အမားတို့ကဒီရဲ့ကုန်ကြမ်းစည်အကုန်လုံးဆိုက်ရ
လုတ်သမားခွင့်အရေးကာကွယ်မြင့်တင်ရေးအလုတ်သမားအရေးလှူရှားသူမတ်ဤရွှေစင်ကတော့အနေဆုံးတတ်မှတ်လောက်ခလာစာမတတ်မှတ်နိုင်တဲ့အတွက်အလုတ်သမားတွေမှာနစ်နာမှုတွေရှိနေကြောင်းအနေဆုံးတတ်မှတ်လောက်ခလာစာကိုတိတိကျကျအမြန်ဆုံးတတ်မှတ်ပေးစေခြင်းကြောင်းလက်ရှိနှစ်ဖက်တောင်းဆိုနေတဲ့ပမာဏတွေဟာတင့်တင့်နဲ့နှုံတာပမာဏများမဟုတ်သေးကြောင်းခုလိုပြောဆိုလိုက်ပါတယ်
1500တော့မဖြစ်နိုင်ဘူး9600လည်းမဖြစ်နိုင်ဘူးဒါပေမဲ့အခု3500 4000နှုန်းဆိုတာမဆိုးဒီနေထားပေးမယ်ဆိုတော့ minimum wage ဖြစ်တယ်ဟိုကလုံငန်းကျွမ်းကျင်တဲ့ scale work တွေကသူ့ကိုတတ်သွားမှာဒါကြောင့်မို့လို့လူသမားတွေကလည်းမဆိုးရင်မကြောက်ကြပါနဲ့ကိုလိုချင်တဲ့အပြည့်အဝမရခဲ့ရင်တော့မှတင်းတင်းနဲ့နေထားရမယ်ဆိုရင်လက်ခံတယ်က3000ထပ်ပေါ့နော် 3500 4000အဲ့လောက်ပေးမယ်ဆိုလို့ချင်းကျွန်မတို့နည်းနည်းစဉ်းစားစီချင်တယ်လူသမားတို့လည်းကျွန်မအကြံပေးတာပါအဲ့ဒီဝင်းချင်မှာပေးမယ်ဆိုလို့ရှိရင်ဒါက minimum ဖြစ်တယ်လို့ရှိရတယ်နော်
နိုင်ငံတော်သမ္မတကြီးကလည်းဒီကနေ့အလုတ်သမားနေ့တဝန်လွှာမှာအလုတ်သမားများနဲ့အလုတ်ရှင်များနှစ်ဦးနှစ်ဖက်သဘောတူညီပြီးလက်တွေ့လိုက်နာကျင့်သုံးနိုင်မယ့်နှုံထားကိုအစိုးရအလုတ်ရှင်နဲ့အလုတ်သမား၃ဦး၃ဖလှယ်ပြုသဘောထားဆောင်ကသတ်မှတ်ပေးဖို့တိုက်တွန်းပြောဆိုထားပါတယ်။အစိုးရဘက်ကတော့ဒီမေလကုန်မှာအနေဆုံးသတ်မှတ်လောက်ခလာစာကိုသတ်မှတ်ပေးမယ်လို့ထုတ်ပြန်ပြောဆိုထားပါတယ်။လက်တွေ့မှာတော့အနေဆုံးသတ်မှတ်လောက်ခလာစာသတ်မှတ်ဖို့ကခဲရင်နေစေဖြစ်ပါတယ်ရှင်
။မမေခါပါရှင်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘေနာရဲ့ဖိတ်ကြားချက်နဲ့အမေရိကန်ပြည်ထောင်စုကိုဧပြီလ30ရက်ကြာသပတေးနေ့ကရောက်လာတဲ့ပြည်ထောင်စုလွှတ်တော်နာယကသူရဥရွှေမန်ဦးဆောင်တဲ့မြန်မာလွှတ်တော်ကိုယ်စားလှယ်ဖွဲ့ဟာအထင်ကရဖြစ်တဲ့အမေရိကန်ကွန်ဂရက်စ်အမတ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဧပြီလ30ရက်နေ့ကနေမတ်လ6ရက်ထိတပတ်ကြာမြင့်မဲ့ခီးစဉ်အတွင်းနှစ်နိုင်ငံဆက်ဆံရေးနဲ့ကုန်သွယ်စီးပွားရေးအခွင့်အလမ်းတွေကိုလည်းအပြန်အလှန်ဆွေးနွေးသွားကြဖို့ရှိပါတယ်။အလားတူဝါရှင်တန် DC ကိုရောက်နေတဲ့တခြားမြန်မာလွှတ်တော်ကိုယ်စားလှယ်တွေနဲ့အမေရိကန်ပြည်နယ်ရွေးကောက်ပွဲတွေကိုလေ့လာဖို့ရှိနေပါတယ်။မှတ်အင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်
။သူရောဥရွှေမဲဥဆောင်တဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာမနေ့ကအမေရိကန်အထက်လွှတ်တော်လူအများစုခေါင်းဆောင် Republican အမတ် Mitch McConnell အောက်လွှတ်တော်လူနည်းစုခေါင်းဆောင် Democrat အမတ် Nancy Pelosi အောက်လွှတ်တော် Democrat အမတ် Joe Crowley အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီအာရှနဲ့ Pacific Sub Committee ဥက္ကဋ္ဌ Matt Selmon တို့နဲ့တခြားစီတွေ့ဆုံခဲ့ပါတယ်။အဲ့ဒီလိုတွေ့ဆုံရမှာမြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပမဲ့ထွေထွေရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလားအလာတွေကိုအဓိကပြောဆိုခဲ့ပါတယ်။ဒါအပြင်မြန်မာဒီမိုကရေစီပြည်ပြင်ပြောင်းလဲရေးနဲ့ပတ်သက်လို့အမေရိကန်ဒုနိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကန်နဲ့မေလ၄ရက်နေ့တနင်္လာနေ့မှာတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။သူရဥရွှေမဲရဲ့ဒုတိယအကြိမ်မြောက်အမေရိကန်ပြည်ထောင်စုခီးစဉ်ကိုအမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီနဲ့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘေနာရုကပူးပေါင်းဖိတ်ကြားခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံသား၏ဌာနပြောခွင့်ရအမျိုးသမီးကပြောပါတယ
် During his visit to Burma in August 2014 Secretary Kerry invited members of the Burmese parliament
to travel to မြန်မာနိုင်ငံခီးစဉ်အတွင်းအမေရိကန်နိုင်ငံသား၏ဝန်ကြီးဂျွန်ကယ်ရီကနေမြန်မာလွှတ်တော်ကိုယ်စားလှယ်တွေကိုအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ဖိတ်ကြားခဲ့ပါတယ်အမေရိကန်အစိုးရအဖွဲ့ဝင်တွေအမေရိကန်ကွန်ဂရက်အမတ်တွေနဲ့တွေ့ဆုံပြီးမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ဆွေးနွေးပြောဆိုဖို့ဖိတ်ခေါ်ခဲ့တာပါ American Outlook တော်ဥက္ကဋ္ဌ John Pena ကလည်း American Congress အမတ်တွေနဲ့တွေ့ဆုံဖို့ပြည်ထောင်စုလွှတ်တော်နာယကသူရဥရွှေမန်းကိုထပ်ပြီးဖိတ်ခေါ်ခဲ့ပါတယ်လို့သူကပြောသွားတာပါပြီးခဲ့တဲ့သတင်းပတ်တွေကမြန်မာအစိုးရကတစ်နှစ်ကို American Dollar 8,400 နဲ့စာချုပ်ချုပ်ငှားရမ်းခဲ့တဲ့ Washington DC အခြေစိုက် Podesta အကျိုးဆောင်အဖွဲ့နဲ့လည်းသူရဥရွှေမန်းဦးဆောင်တဲ့လွှတ်တော်ကိုယ်စားလှယ်အဖွဲ့တွေ့ဆုံဖို့ရှိပါတယ်မြန်မာနိုင်ငံမှာ2015ရွေးကောက်ပွဲအပြီးနောင်တက်မဲ့အစိုးရအဖွဲ့မှသူရဥရွှေမန်းကိုသမ္မတလောင်းအဖြစ်အဆိုပြုခံရမယ်လို့ American ခြေဆိုင်နိုင်ငံတကာအဖွဲ့တွေကခန့်မှန်းပြောဆိုနေကြပါတယ်။သူနဲ့အတူပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌဦးလာမြင့်ဦးအပါအဝင်ကုံသွယ်ရေးနဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးရာကော်မတီအဖွဲ့ဝင်ဦးဝင်းတန်းဒေါက်တာဝင်းမြင့်လယ်သမားအလုပ်သမားနဲ့လူငယ်ရေးရာကော်မတီအဖွဲ့ဝင်ဦးသိန်းထွန်းတို့လိုက်ပါလာပါတယ်။ဒီတော့အတွင်းမှာပဲ အမေရိကန်ပြည်ထောင်စုရွေးကောက်ပွဲလည်လာဖို့ဧပြီလ25ရက်နေ့ကဝါရှင်တန်ဒီစီကိုရောက်ရှိလာတဲ့မြန်မာလွှတ်တော်နဲ့အရက်ဖက်ကိုယ်စားလှယ်စစ်နယ်ဥပအဖွဲ့ဟာအမေရိကန်ရဲ့နိုင်ငံရေးစနစ်ကိုလေ့လာနေတယ်လို့ခီးစင်မှာကိုရိုင်းပါဝင်သူတဦးဖြစ်သူရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကပြောပါတယ်
စာပိုင်းမှာတော့အမေရိကန်နိုင်ငံရဲ့နိုင်ငံရေးစနစ်တွေပေါ့နော်တကယ်အထူးသဖြင့်ဒါကွန်ဂရက်ကိုဘလို့ပါဝါရှိလဲနော်ပြည်နယ်တွေဘလို့ decentralize လုပ်တယ်လဲပေါ့နော်ပါဝါတွေဘလို့အနှင်းထားလဲပြည်နယ်ကပါလီမန်တွေရဲ့အခြေအနေပေါ့နော်အဲ့ဒါတွေကိုအခုလောလောဆယ်ပေါ့ကျွန်မတို့ဒါဟိုစာတွေ့လေ့လာနေတာပေါ့စာတွေ့ဆိုတဲ့နေရာမှာဟိုပညာရှင်တွေကပြောပြတယ်ကျွန်မတို့တခါဒီ state department က officials တွေကရှင်းပြတယ်ပေါ့เนาะအဲ့ဒီအနေထားဟိုပဲရှိသေးတယ်ပေါ့ခုလိုလိုစေတော့
အဲ့တော့ American ရွေးကောက်ပွဲနဲ့ဒီမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပခဲ့တဲ့အခြေအနေနဲ့ပေါ့เนาะဘယ်လိုကွာခြားတာတွေ့ရလဲရှင
်အဲ့တော့ဒီ American နိုင်ငံမှာကဒီပြည်ထောင်စုအစိုးရလို့ပြောရမှာပေါ့เนาะဒီ American အစိုးရကြီးကပြည်နယ်အသီးသီးကရွေးကောက်ပွဲတွေသူကလုံးဝဝင်မဆွတ်ဖက်ဘူးသူကလုံးဝပြည်내အသီးသီးရဲ့အစိုးရတွေကိုသူကလုံးဝလွတ်လပ်ခွင့်ပေးထားတာအဲ့တော့ပြည်내တစ်ခုချင်းမှာပြည်내တစ်ခုနဲ့တစ်ခုမတူတဲ့စံနှုန်းတွေရှိတယ်ပေါ့နော်ရွေးကောက်ပွဲကိုဟိုဘယ်လိုလုပ်မလဲဟိုဘယ်လိုစီမံခန့်ခွဲမလဲဆိုတာအစဟိုကိုယ့်ပြည်내အနေထားပေါ်မှာမူတည်ပြီးတော့သူတို့ကသတ်မှတ်တယ်မဲဆန္ဒနယ်တွေသတ်မှတ်တာအစပေါ့နော်တတိုင်းပြည်လုံးအတိုင်းအတာတွေနဲ့စနန်တက်တစ်ခုလည်းဖြစ်เสียမလို့ဘူးဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကြီးကအနေဆုံးစံတတ်မှတ်ချက်တွေကို minimum standard တွေကိုပြဋ္ဌာန်းပေးလိုက်တာပဲသူကရှိတယ်။ပြည်내တစ်ခုချင်းစီကသူတို့ရဲ့ပြည်내ရဲ့သဘာဝနဲ့ရှိတဲ့လူဦးရေနဲ့ကိုက်ညီတဲ့လွှတ်တော်ကိုသူတို့ဟာသူတို့ဖန်တီးတယ်။သူတို့အပြည့်ဝဟိုသူတို့ပြည်내နဲ့သူတို့လွတ်လွတ်လပ်လပ်စီမံခန့်ခွဲတဲ့အတွက်ကြောင့်မလို့ပေါ့နော်တကယ်ကိုပဲပေါ့နော်ဟိုလူထုရဲ့သဘောထားပေါ့နော်လူထုရဲ့သဘောထားလူထုရဲ့အတန်ကိုပေါ့နော်သူတို့အပြည့်ဝဟိုရနိုင်တဲ့အနေအထားကိုသူတို့ဖန်တီးထားတွေ့ရတယ်
သုံးပတ်ကြာမဲ့ခီးစဉ်အတွင်းအိန္ဒိယနပြည်နယ်ရွေးကောက်ပွဲကျင်းပပုံကိုတွားရောက်လေ့လာကြမှာဖြစ်ပြီး Texas နဲ့ California ပြည်နယ်တွေကိုလည်းတွားရောက်လေ့လာကြမှာဖြစ်ပါရဲ့ရှင်
။မန်အင်ဂျင်နိုင်ပြောပြခဲ့တာပါ။သူရဥရွှေမန်ဟာဒီနေ့တောက်ကြနေ့မှာလဲဝါရှင်တန်မြို့တော်မှာရှိတဲ့ Asia Society မူဝါဒရေးရာဖွဲ့နဲ့ Carnegie Endowment နိုင်ငံတကာငြိမ်းချမ်းရေးအဖွဲ့တကJohn Hopkins တက္ကသိုလ်တို့ပူးပေါင်းကျင်းပတဲ့ဆွေးနွေးပွဲတွေမှာမြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ဆွေးနွေးပြောဆိုဖို့စီစဉ်ထားပါတယ်ရှင်။
ကြတာဆိုလက်ထက်မှာပထမဆုံးအကြိမ်ဖြစ်တဲ့ထွေထွေရွေးကောက်ပွဲတွေကိုခုနှစ်2015ခုနှစ်မှာပြုလုပ်ဖို့ရာထားပါတယ်။လာပိုင်းမဲ့ကြာတော့မဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့တော့ဒီအာဏာပိုင်တွေရဲ့ပြင်ဆင်မှုပါတီတွေရဲ့ပြင်ဆင်မှုလူလူကြားမှာရွေးကောက်ပွဲအသည့်နဲ့ပတ်သက်လို့နိုးကြားမှုစသဖြင့်ရွေးကောက်ပွဲနဲ့ပတ်သက်တဲ့အရေးအယောင်ငွေသက်တွေတိတ်ပြီးတော့မတွေ့ရသေးတာဘာကြောင့်ပါလဲ။အခုလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတို့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာမိမြန်လိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392382554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုနိုင်ငံတကာသတင်းဆောင်ပါတပုတ်ကိုအလှည့်ပေးပါရစေအမေရိကန်လွှတ်တော်ထဲမှာအမျိုးသမီးလွှတ်တော်အမတ်ဦးရေစံချိန်တင်နိုင်ခဲ့ပြီးဖြစ်ပါတယ်။အထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ယောက်ပေါင်းရဲ့လွှတ်တော်အမတ်တွေမှာအမျိုးသမီးတွေဟာ20ရာခိုင်နှုန်းလောက်ရှိပေမဲ့အမေရိကန်နိုင်ငံလူဦးရေရဲ့တဝက်ဟာအမျိုးသမီးဖြစ်တဲ့အတွက်တနိုင်ငံလုံးဦးရေနဲ့ရှင်ရင်နေနေပါသေးတယ်။ဒီတစ်ပတ် Los Angeles မှာကျင်းပသွားတဲ့ Mikan Institute ဒီကမ္ဘာညီလာခံမှာအမေရိကန်နိုင်ငံရေးမှာဘာကြောင့်ကြားမကွာဟာချက်တွေရှိနေသလဲဆိုတာကိုအမေရိကန်နိုင်ငံရေးလောကသားတွေကရှင်းပြသွားပါတယ်။ VOA သတင်းတောက် Elizabeth Lee ရဲ့သတင်းပေးပို့ချက်ကိုကိုတန်းထွတ်အောင်ကပြောပြပါမယ်ရှင်
။အမေရိကန်လွှတ်တော်မှာအခုချိန်ထိအမျိုးသားတွေရဲ့လွှတ်မှုကကြီးနေသေးပဲဖြစ်ပါတယ
်။ Women only got the right to vote since 19
အမျိုးသမီးတွေဟာ1920ခုနှစ်ကမှမဲပေးခွင့်ရရှိခဲ့တာဖြစ်ပြီးတော့အစိုးရရဲ့လှုပ်ဆောင်ချက်တွေကလည်းအလွန်နှေးပါတယ်။
ဒါပေမဲ့အမျိုးသမီးတွေဟာတိုးတက်မှုတွေရရှိအောင်လုပ်နိုင်ကြတာဖြစ်ပါတယ်လို့လွှတ်တော်အမတ်မီမီဝေါ်တာစ်ကဆိုပါတယ်။သူဟာအမျိုးသမီးတော်တော်များများဘာကြောင့်အစိုးရဌာနတွေမှာခန့်အပ်ခြင်းမခံရလဲဆိုတာကိုအဖြေရှာတဲ့ Milken Institute ကမ္ဘာညီလာခံမှာပါဝင်ဆွေးနွေးခဲ့သူတူဖြစ်ပါတယ်။အစိုးရပေါ်ထားရှိတဲ့ပြည်သူတွေရဲ့အစိုးမြင်မှုဟာပြဿနာတစ်ခုဖြစ်တယ်လို့ဟာဝိုင်ပြည်နယ်ကလွှတ်တော်အမတ်ထော့စီဂက်ဘတ်ကပြောလိုက်ပါတယ်
။
I think there is a disconnect, especially from the millennial generation.
ဒီလိုညံ့ဖြင်းပြီးတော့အသုံးမကျတဲ့အစိုးရတွေမှာဘာလို့ဝင်ပါရမလဲဆိုတဲ့အတွေ့အကြုံဒီအထူးသဖြင့်အမတန်အောင်မြင်ပြီးတော့ထူးချွန်ကြတဲ့လူငယ်တွေတီချွန်တဲ့သူတွေကြားထဲမှာရှိနေပါတယ်
။အစိုးရယာဒူးတွေကိုစိတ်ဝင်စားတဲ့အမျိုးသမီးတွေဟာအောင်မြင်တဲ့စီးရုံးရေးဆင်းဖို့အတွက်လိုအပ်တဲ့ထောက်ပံ့မှုတွေရှိခြင်းမှလည်းရှိမှာပါလို့ Walters ကပြောလိုက်ပါတယ
်။ You can't get your message out if you don't have any money.
လူတယောက်ဟာငွေကြေးအင်အားမရှိရင်ကိုတင်ပြခြင်းတဲ့အချက်လက်တွေကိုတင်ပြနိုင်မှာမဟုတ်ပါဘူး။အမျိုးသမီးတော်တော်များများဟာအလုပ်ခွင်ကနေထွက်ပြီးအိမ်မှာသူတို့ကလေးတွေကိုပြုစုရတော့အလုပ်ခွင်မှာရရှိခဲ့တဲ့အတိုင်းဝိုင်းနဲ့အဆက်ပြတ်သွားကြပါတယ်။ကျွန်မအထင်ဒါဟာအမျိုးသမီးတွေငွေကြေးအင်အားစုဆောင်းတဲ့နေရာမှာပြဿနာဖြစ်စေပါတယ်
။အလုပ်ခွင်မှာရရှိတဲ့အတိုင်းဝိုင်းဟာစီးရုံးရေးဆင်းတဲ့အခါမှာငွေကြေးအရထောက်ပံ့ပေးနိုင်သူတွေဖြစ်ပါတယ်။အမျိုးသမီးတွေကြုံတွေ့နေရတဲ့တချို့စိန်ခေါ်မှုတွေအတွက်လွယ်ကူတဲ့အဖြေမရှိပေမဲ့အရေးချင်းရှိတဲ့အမျိုးသမီးတွေအောင်မြင်စွာအရွေးခံရဖို့အတွက်လှုပ်လို့ရတဲ့အရာတွေရှိပါတယ်လို့ပါဝင်ဆွေးနွေးသူတွေကဆိုပါတယ်။ Laura Cox Kaplan ဟာဘန်နာအိဆိုင်ရာဝန်ဆောင်မှုတွေပေးနေတဲ့ PWC အဖွဲ့ရဲ့အကျိုးဆောင်ဖြစ်ပြီးအစိုးရနဲ့ဆက်ဆံရသလိုစီမင်းစည်းကမ်းတက်မှတ်ချက်တွေနဲ့အများပြည်သူရေးရာမူဝါဒနဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းလှုပ်ဆောင်နေသူတူဖြစ်ပါတယ
်။ Talk to your organization about ways in which you can investin a pipeline
of ngari ajo twat ko belo myo yin ni myauk nan lo ya mle so le nilan rwe ko ko ne tat sai ne apwe si rwe ne tai min swin rwe ja ba college chang tu chang da rwe nwe ya di ma mi mi ro tu si ro lo myo lu rwe ne thi twet nai bo a season ta khu tha shi ba de ai lo myo a season ga ni pi ro thoro ha american aso ya a chang ko tin yu nai pi ro mi mi ne tu si ko a tu yu lo ya mle so ra myo ko pya ta nai ma phit de pyin da ha thoro ko rai le account the pho lo ya de aim mae so ra ko le ti shi nai ma phit ba de
နိုင်ငံရေးမှာအမျိုးသမီးတွေပို့ပြီးပါဝင်နိုင်ဖို့အတွက်လမ်းညွန်ပြနိုင်တဲ့အမျိုးသမီးတွေရှိဖို့ကလည်းအရေးကြီးပါတယ်လို့ Walters ကပြောသွားပါတယ
်။ Women have to lead by example and we have
အမျိုးသမီးတွေဟာအတူယူစရာကောင်းတဲ့သူတွေအနေနဲ့လူငယ်အမျိုးသမီးတွေကိုလမ်းညွန်ရမှာဖြစ်ပြီးနိုင်ငံရဲ့အနာဂတ်အတွက်ကျမတို့စဉ်းစားရမှာပါ။ဒီလူငယ်အမျိုးသမီးတွေကိုလမ်းညွန်ဖို့အတွက်ကျမတို့စီမံတာဝန်ရှိတယ်လို့ထင်ပါတယ်။
ဒီတော့ဒီလိုလမ်းညွှန်ခြင်းအပြင်အစိုးရဟာဘလို့ပုံစံမျိုးဖြစ်နိုင်တယ်လဲဆိုတော့ပြတတ်နိုင်မှာဖြစ်တဲ့အပြင်သူတို့တွေနောက်တစ်ချိန်မှာအစိုးရဌာနတွေမှာအလုပ်လုပ်ချင်စိတ်ပေါ်လာအောင်လုပ်နိုင်မှာဖြစ်တယ်လို့မျှော်လင့်နေသူတွေလည်းရှိပါတယ်ခင်ဗျာ
ကိုတန်းထွတ်အောင်ပြပြသွားတာပါရှင်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုတောက်ကြနေ့ညနေပိုင်းအစီအစဉ်အဆုံးမသတ်ခင်မှာတော့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်ကြီးညာပေးပါအောင်မယ်ရှင
်ဆန္ဒပြမှုတွေနဲ့ဆွေးပူမှုတွေဖြစ်ခဲ့တဲ့ Maryland ဒီနေ့ဘယ်ဒီမိုးမျိုးမှာဒီကနေ့တောက်ကြနေအစမှာတော့ငြိမ်သက်နေပါတယ်ဖရက်ဒီဂရေးရဲ့တေဆုံးမှုပေါ်မှာရဲအစီရင်ခံစာတွေ့ရှိချက်နဲ့ပတ်သက်လို့မှန်းဆပြောဆိုချက်တွေကတိုးလာနေပါတယ်ဂရေးကိုရဲကအလုံးပိတ်ကားနဲ့ခေါ်ဆောင်စင်မှာကပတ်ပတ်မထားတာကြောင့်အဲ့ဒီမှာသူဟာသူပဲဒဏ်ရာရခဲ့သလားဆိုတာကိုအာဏာပိုင်တွေကစစ်ဆေးနေတာဖြစ်ပါတယ်ဘယ်ဒီမိုးမျိုးနဲ့တသားတည်းပြကြောင်းဖြစ်ကြောင်းပြရတဲ့အနေနဲ့ Philadelphia အပါအဝင်တခြားမြို့ကြီးတွေမှာလည်းမနေ့ကရဲတွေရဲ့အကြမ်းဖက်မှုကိုကန့်ကွက်တဲ့ခြိတက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်။နီပေါ်နိုင်ငံမှာငလျင်တန်းကြောင့်တည်ဆောင်းတဲ့အရေးတွေကဇက်တိုက်တိုးနေပြီးဒီကနေ့တောက်ကြနေမှာ6200အထိတိုးလာနေတာပါ။နီပေါ်အစိုးရကတည်ဆောင်းသူမိသားစုတွေအတွက်ဒေါ်လာ1000စီပြန်တကြိုစရိတ်ဒေါ်လာ400စီပေးနေပါတယ်။ပြည်ထောင်စုလွှတ်တော်နာယကပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥွှေမန်နဲ့အဖွဲ့ဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိနေပြီးမနေ့ကအမေရိကန်အထက်လွှတ်တော်နဲ့အောက်လွှတ်တော်မှရှိတဲ့ပါတီကြီးနှစ်ရပ်စလုံးကထင်ကဲခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်။သူရဥွှေမန်ဟာဒီကနေ့လဲဝါရှင်တန်မှာရှိတဲ့ Asia Society Carnegie Endowment နဲ့ John Hopkins တက္ကသိုလ်တို့ပူးပေါင်းကျင်းပတဲ့ဆွေးနွေးပွဲအတွင်းမှာမြန်မာနိုင်ငံကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးပြောဆိုဖို့စီစဉ်ထားပါတယ်။မေလာတရနေ့ဒီကနေ့မှာကြောက်တဲ့အပြည့်ပြည့်ဆိုင်အလုပ်သမားနေ့ကိုရန်ကုန်မြို့မှာမြန်မာဆိုင်အောင်အလုပ်သမားတွေရာနဲ့ချီစုဝေးပြီးအခြေခံလုံအားလကကိုတနေ့ကြက်9600အထိတိုးမြှင့်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်
။တောက်တာနေ့ညနေပဲနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်သိန်ဂီထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn Von Carlio ဖြစ်ပါတယ်။VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့6ချိန်ထုတ်လွှင့်ပေးနေပြီးအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်ညနေခင်းအစီအစဉ်အဆုံးသတ်ပြစီရှင်ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါသောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.